မြန်မာနိုင်ငံမှာလူနည်းစုမွတ်စလင်တွေကိုဖိနှိပ်မှုတွေလုပ်မယ်ဆိုရင်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းရှောင်လန်းနေမှုဟာအောင်မြင်နိုင်မှာမဟုတ်ဘူးလို့အမေရိကန်သမ္မတဘရက်အိုဘားမားကတတိပေးလိုက်ပါတယ်မလေးရှားနိုင်ငံကိုရောက်နေတဲ့သမ္မတအိုဘားမားဟာတနင်္ဂနွေနေ့ကအာရှလူငယ်ခေါင်းဆောင်အနေနဲ့တွေ့ဆုံပွဲမှာအဲ့ဒီလိုပြောကြားလိုက်တာဖြစ်ပြီးဒေသတွင်းတည်ငြိမ်ရေးအတွက်အမေရိကန်ပြည်ထောင်စုကအကူအညီပေးသွားမယ်လို့ကတိပေးထားပါတယ်အပြည့်စုံကိုဒေါခင်မျိုးသက်ကပြောပြမှာပါ
အာရှလေးနိုင်ငံကိုခီးထွက်လာတဲ့သမ္မတအိုဘားမားဟာမလေးရှားနိုင်ငံကွာလာလမ်ပူမှာ၃ရက်တာရှိနေစဉ်အတွင်းတနင်္ဂနွေနေ့ကမြန်မာအပါအဝင်အာဆီယံ၁၀နိုင်ငံကလူငယ်၁၀၂ဦးနဲ့မလေးရှားတက္ကသိုလ်မှာတနအိခွဲကြတွေ့ဆုံခဲ့တာပါတချိန်ကအထူးကြံဖြစ်ခဲ့တဲ့မြန်မာနိုင်ငံမှာပြုပြင်ပြောင်းလဲမှုတွေလှုပ်ဆောင်နေတာကိုချီးကျူးခဲ့ပေမဲ့ဘာသာရေးနဲ့လူမျိုးရေးပဋိပက္ခတွေဖြစ်နေတာတွေ့ရတာမို့ဒါတွေဟာဒီမိုကရေစီလမ်းကြောင်းပေါ်သွားနိုင်ဖို့ကြိုးစားနေတဲ့မြန်မာနိုင်ငံအတွက်အန္တရာယ်ရှိတယ်လို့သမ္မတအိုဘားမားကပြောကြားခဲ့ပါတယ
် And no country is going to succeedIf a part of its population is put on the sidelines because they're discriminated against.
နိုင်ငံတကာမှာတူရှင်တွဲနေထိုင်ကြသူတွေချင်းချင်းခွဲခြားဆက်ဆံမှုရှိနေမှာဆိုရင်အောင်မြင်တဲ့နိုင်ငံတကာဖြစ်လာမှာမဟုတ်ပါဘူး။တကယ်လို့မလေးရှားနိုင်ငံမှာမွတ်စလင်မဟုတ်သူတွေအတွက်အခွင့်အလမ်းတွေဖွင့်မပေးရင်အောင်မြင်မှာမဟုတ်တယ်လို့မြန်မာနိုင်ငံအတွက်လည်းမွတ်စလင်တွေကိုဖိနှိပ်နေအောင်မြင်မှာမဟုတ်ပါဘူး
။မြန်မာနိုင်ငံမှာမကြခင်နှစ်တွေအတွင်းရိုဟင်ဂျာမွတ်စလင်တွေအတိုက်ခိုက်ခံခဲ့ရတယ်လို့ဖိနှိပ်မှုတွေပါရှိနေတယ်လို့လူခွင့်ရေးအဖွဲ့တွေကရောရခိုင်ပြည်နယ်တဲကမွတ်စလင်ဆန့်ကျင်သူတွေကိုစောင့်ကြည့်လေ့လာနေသူတွေကပါပြောကြားနေကြတာပါအမေရိကန်သမ္မတနဲ့တွေ့ဆုံပွဲမှာမြန်မာနိုင်ငံကလူငယ်ခေါင်းဆောင်၁၀ဦးပါဝင်ပြီးကရင်တိုင်းရင်းသားဆော့ထက်ခန့်အောင်ကတော့မြန်မာနိုင်ငံကိုစားပြုမိကွန်းကိုမိကွန်းရခဲ့သူပ
ါကျွန်တော်တို့နိုင်ငံကလည်းအာဆီယံနိုင်ငံတွေမှာတနိုင်ငံပါဝင်ပေါ့နော်ကျွန်တော်တို့ဒီအာဆီယံဒေသကိုဖြင့်ကြည့်ရတဲ့အခါမှာမေဂျာဌာနမှုတွေအများကြီးရှိတယ်လူမျိုးတွေ꿰ပြမယ်ဘာသာစကား꿰ပြမယ်သူရဲ့အမိုင်းနေရာလည်း꿰ပြမယ်သူရဲ့အုပ်ချုပ်ပုံနေရာလည်းအကုန်လုံး꿰ကြရေပေါ့ဆိုတော့အဲ့လိုမျိုး꿰ပြဌာနမှုအများကြီးရှိတဲ့ဆောင်မှာဘယ်လိုမျိုးကျော်လွားပြီးတော့နောက်ခေါင်းဆောင်ဖြစ်လာတဲ့လူမျိုးတွေဆိုတော့သမထအနေနဲ့ဘယ်လိုမျိုးများခွာပေးခြင်းလဲဆိုတာလေးနေဖြစ်ပါတယ်အစတော့အတိုက်ဆုံးနဲ့တရားတစ်ခုချက်ပဲကျွန်တော်ပြောခြင်းလဲအဲ့ဒါပါလဲဆိုသူကိုယ်တိုင်ကပြောခဲ့ရေပေါ့နော်သူများရဲ့နက်ကိုဝင်စီကြည့်လိုက်ပါဘောနော်သူများရှုခနက်ကိုဝင်စီကြည့်လိုက်ပြီးတော့မှသူတို့ခံစားသူတို့ခံစားကြည့်လိုက်ပါဘောနော်အဲဒါဆိုလို့ရှိရင်အဲကျွန်တော်တို့ကမိကုန်းနေမိဖြာများရှိလာမယ်အမြင်နဲ့အများကြီးတွေ့လာမယ်ပေါ့အဲဒီဟာနေဆိုကျွန်တော်တို့ညှိပြီးတော့ဘလိုမျိုးကောင်းမွန်တဲ့ဒီအာဆီယံတိုက်ဝန်းကိုတည်ဆောက်မလဲဆိုတာလေ
ကောင်းမွန်တဲ့အာဆီယံတိုက်ဝန်းတစ်ခုတည်ဆောက်ဖို့ ਨੇ အာရှဒေသတည်ငြိမ်အေဂျင်စီဖို့အတွက်အမေရိကန်နိုင်ငံကကူညီမယ်လို့လူငယ်တွေနဲ့တွေ့ဆုံပွဲမှာသမ္မတအိုဘားမားကကတိပေးခဲ့တယ်လို့လက်တွဲလှုပ်ဆောင်နိုင်ဖို့အတွက်ညှို့နေတယ်လို့ဆိုပါတယ
် I believe that together we can make the Asia Pacific more secure.
အာရှပစိဖိတ်ဒေသပုံပြီးလုံခြုံမှုတူလက်တွဲလှုပ်ဆောင်နိုင်လိမ့်မယ်လို့ကျွန်တော်ယုံကြည်ပါတယ်။အမေရိကန်ကကမ္ဘာမှာအင်အားအကြီးအကဲဖြစ်ပေမဲ့ထိတ်တက်ရင်ဆိုင်မှုနဲ့ငင်းချမ်းရေးကိုပဲကြည့်ပါတယ်။ပြဿနာဖြစ်နေတဲ့ဒေသတွေမှာလည်းငင်းငင်းချမ်းချမ်းပြေလည်သွားဖို့နိုင်ငံကြီးကနိုင်ငံငယ်လေးတွေကိုအနိုင်မကျင့်ဖို့နဲ့နိုင်ငံအားလုံးဟာနိုင်ငံတကာဥပဒေအောက်မှာတန်းတူညီမျှမှုရှိနေရမှာပါ
။သမ္မတအိုဘားမားမင်ကွန်းပြောကြားဆင်ပါပဲ။ပရိသတ်တွေက Pacific ဒေသရင်းနိုင်ငံများပူးပေါင်းဆောင်ရွက်ရေးကိုဆန့်ကျင်တဲ့သူတွေကငြင်းငြင်းချမ်းချမ်းဆန္ဒပြမှုတွေကြုံခဲ့ရပါတယ်။ဒီကုံသွဲမှုသဘောတူစာချုပ်က TPP Pacific ဒေသရင်းနိုင်ငံများပူးပေါင်းဆောင်ရွက်နိုင်ဖို့လှုံ့ဆော်တာဖြစ်ပြီးနိုင်ငံတကာနိုင်ငံကျွဲဝချမ်းသာလာစေဖို့အရေးပါတဲ့အချက်တွေဖြစ်တဲ့အလုံသမားအကာအကွယ်ပေးမှုအဆင့်မြင့်မားလာစေဖို့နဲ့တဘာဝဝန်းကျင်ကာကွယ်ဖို့အပြင်ညာနာမူပိုင်ခွင့်ကာကွယ်ရေးတွေရှိလာစေဖို့လှုံ့ဆော်တာဖြစ်ပြီးဒါရီဟာတရားဥပဒေစိုးမိုးမှုနဲ့ပွင့်လင်းမြင်သာမှုတွေရှိလာစေဖို့အတွက်အထောက်အကူဖြစ်စေမယ်လို့လည်းသမ္မတအိုဘားမားကပြောဆိုခဲ့ပါတယ်